ယူကရိန်းပေါ်ကျူးကျော်တဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့နိုင်ငံခြားရေးဝန်ကြီးလေဗရော့တို့ကိုငွေကြေးဆိုင်ရာပိတ်ဆို့တန်ခတ်မှုတွေထပ်မံလှုပ်ဆောင်မယ်လို့တောက်ကြနေမှာအမေရိကန်အစိုးရကကြေညာပါတယ်။ထို့အတူပဲဥရောပသမဂ္ဂဗြိတိန်နဲ့အခြားနိုင်ငံတွေကလည်းတောက်ကြနေမှာပဲအလားတူအရေးယူမှုမျိုးတွေပြုလုပ်ကြပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကနေရုရှားထိပ်ပိုင်းခေါင်းဆောင်တွေရဲ့ငွေကြေးဗန်စင်းရင်နဲ့ပိုင်ဆိုင်မှုတွေကိုထိမ့်ချုပ်ပိတ်ပင်ဖို့တညီတညွတ်တည်းဆုံးဖြတ်လိုက်ပြီးနောက်အမေရိကန်ဗန္ဒာရေးဝန်ကြီးဌာနကအခုလိုရုရှားကောင်းဆောင်တွေအပေါ်အရေးယူဖို့ကြေညာလိုက်တာပါ။ဒီချိန်ထဲမှာပဲဗြိတိန်အစိုးရကလည်းတောက်ကြနေမှာအလားတူအရေးယူမှုမျိုးပြုလုပ်လိုက်ပါတယ်။ယူကရိန်းရဲ့အချုပ်အခြာအာဏာပြန်လည်မရမချင်းရုရှားရဲ့စီးပွားရေးကိုအထိနာအောင်ဆက်လက်လှုပ်ဆောင်နေမယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရပ်စ်ကတွစ်တာမှာရေးသားခဲ့ပါတယ်။